Ireland နိုင်ငံ ဂေါ်ဝေးမြို့ကဒေါင်ဆန်းစုကြည်ကိုချင်းမြင့်ထားတဲ့ Freedom of the City မြို့ရဲ့ဂုံတူးဆောင်စုကိုပြန်ပြီးရုပ်သိမ်းဖို့တင်းလာနေကမြို့တော်ကောင်စီအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်မြို့ရဲ့ဂုံတူးဆောင်စုကိုအခုလိုပြန်ပြီးရုပ်သိမ်းတဲ့ဖြစ်ရပ်ဟာဂေါ်ဝေးမြို့အတွက်ပထမဆုံးအကြိမ်ဖြစ်ပါတယ်2016ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်ပြင်းထန်လာတဲ့ဖိနှိပ်မှုနဲ့ပတ်သက်လို့ဒေါင်ဆန်းစုကြည်ကနှုတ်ဆက်နေခဲ့ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့အခြေအနေထိဆိုးရွားလာခဲ့တဲ့အပေါ်မှာနိုင်ငံတကာကဒေါင်ဆန်းစုကြည်ကိုဝိုင်းဝန်းမေးခွန်းထုတ်ခဲ့ပြီးတဲ့နောက်ဂေါ်ဝေးမျိုးကလူခွင့်ရေးလှုပ်ရှားသူတွေဟာသူတို့ပေးထားတဲ့စုကိုပြန်ရုပ်သိမ်းဖို့2018ခုနှစ်မှာစတင်ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဥပဒေနီလန်းလှုပ်ထုံးလုံနီးနဲ့အညီဆောင်ရွက်ခဲ့ရတဲ့အတွက်အခုလိုနှစ်နှစ်လောက်ကြာပြီးချိန်မှာဂေါ်ဝေးမြို့တော်ကောင်စီအဖွဲ့ကမဲခွဲဆုံးဖြတ်နိုင်ခဲ့တာဖြစ်တယ်လို့အိုင်ယာလန်နိုင်ငံကရိုဟင်ဂျာအရေးဆောင်ရွက်နေတဲ့အဖွဲ့အတူရီမူဂေါ်ဝေးမြို့ရဲ့ကာလိုကောလိပ်ကျောင်းနီးပြဆရာမစတီဖနီမက်ဒမုတ်က VOE ကိုပြောပါတယ
် So in Galway Ireland on yesterday Monday February 11th Galway City Council which consists of Galway elected councillorsThey voted to revoke the freedom of Galway from Anyang Fuki.
Ireland နိုင်ငံ Galway မြို့မှာ February 17ရက်တနင်္လာနေ့ကမြို့တော်ဝင်ကောင်စီအဖွဲ့ကနေဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City မြို့တော်လွတ်မြောက်ရေးစုကိုပြန်ရုပ်သိမ်းဖို့မဲပေးဆုံးဖြတ်ခဲ့ကြပါတယ်။မဲပေးကြတဲ့အထက်မှာထောက်ခံမဲ13မဲ၊ကြားနေမဲ2မဲနဲ့ပြက်ကွက်မဲ2မဲနဲ့စုကိုပြန်ရုပ်သိမ်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်စီကနေဒီစုကိုပြန်ပြီးရုပ်သိမ်းတဲ့နေရာမှာအဓိကမိမောင်းထိုးပြခြင်းတဲ့အချက်တွေနဲ့ပတ်သက်လို့လဲစတီဖနီမက်ဒမော့ကအခုလိုရှင်းပြပါဗ
ျ။ It was a message of solidarity but also a message to Aung San Suu Kyi and the Myanmar military.
တသားရဲ့ရှိနေတယ်ဆိုတော့အမှားစကားလည်းဖြစ်သလိုဒေါ်ဟောင်ဆန်းစုကြည်နဲ့မြန်မာစစ်တပ်ကိုတိစေချင်တာကဘာတွေဖြစ်ပျက်နေလဲဆိုတာကျမတို့သိနေပြီးရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကိုအိုင်ယာလန်ပြည်သူတွေဘယ်တော့မှမေ့ပျောက်ထားမှာမဟုတ်ဘူးဆိုတာနောက်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာကျမတို့သိနေတယ်ဆိုတဲ့အချက်ပါ
အခုလိုမျိုးရဲ့ဂုံတူးဆောင်စုကိုပြန်ပြီးရုပ်သိမ်းတဲ့အပေါ်မှာဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်ချက်ကိုသိရပါသလားလို့မေးကြည့်တော့
အန်ယန်စကီ has publicly stated that awards come and go.
ကွန်ပျူတာတွေကိုပေးလိုက်ပြန်ရုပ်သိမ်းလိုက်ဆိုတာမျိုးရှိနေမှာပဲလို့ဒေါ်အောင်ဆန်းစုကြည်ကတော့တရားဝင်သူ့သဘောထားကိုထုတ်ဖော်ပြောဆိုထားပြီးသားပါ။နောက်ပြီးအခုကျမတို့ Galway မြို့ရဲ့ဂုံတူးဆောင်စုကိုတော့သူ့အနေနဲ့စိတ်ဝင်စားခြင်းလည်းမရှိပါဘူး။ကျမတို့မြို့အရွယ်အစားကလည်းသိပါရဲ့။အဲ့တော့ဒီစုကိုရုပ်သိမ်းလိုက်လို့သူအနေနဲ့ထူးထူးခြားခြားဘာမှဖြစ်မသွားပေမဲ့ရိုဟင်ဂျာတွေအတွက်ကျမတို့ပေးချင်တဲ့အမှားစကားကတော့သူတို့နဲ့အတူကျမတို့ရှိနေတယ်သူတို့အပေါ်ရရက်ဆက်ဆက်ညှဉ်းပန်းဖိနှိပ်မှုတွေကိုကျမတို့ဘယ်တော့မှမေ့ထားမှမဟုတ်ဘူးဆိုတာဖြစ်ပါတယ်နောက်ပြီးဒီလိုပြင်းထန်လာတဲ့ဖိနှိပ်မှုတွေဆက်ပြီးဖြစ်နေတာကိုကျမတို့ခေတ်ကာလမှာမျက်မြင်သက်သေအနေနဲ့ဆက်ပြီးမြင်တွေ့နေတာကိုမလိုလားဘူးဆိုတာကုလသမဂ္ဂနဲ့နိုင်ငံတကာအသိအဝိုင်းကိုအသိပေးလိုက်တာဖြစ်ပါတယ်
အရင်ကဆီယနာရှင်တွေရဲ့ဖိနှိပ်မှုတွေကိုရဲရဲဝင့်ပြောဆိုရှုံချခဲ့တဲ့အတွက်ဒေါ်ဆန်းစုကြည်ကိုနိုင်ငံတကာကလေးစားဂုဏ်ပြုရက်တည်ခဲ့တဲ့အထက်မှာဂေါ်ဝေးမြို့သူမြို့သားတွေကလည်းသူတို့မြို့ရဲ့ဂုံတူးဆောင်စုကို2000သူတို့မြို့ရဲ့ဂုံတူးဆောင်စုကို2005ခုနှစ်နေအိမ်ကျဲကျုပ်ကြနေတဲ့ဒေါ်ဆန်းစုကြည်ကိုပေးရခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုတော့ဒေါ်ဆန်းစုကြည်ဟာသူကိုယ်တိုင်ဖိနှိပ်သူဖြစ်လာတယ်ဆိုတာကိုတွေ့မြင်လာရတယ်လို့စတီဖနီမက်ဒမော့ကပြောပါတယ်
။ Well in 2005 you know Aung San Suu Kyi was you know she spoke out
2005ခုနှစ်တုန်းကဒေါ်ဆန်းစုကြည်ကိုယ်တိုင်နေအိမ်အကျဲကျုပ်ကြနေတယ်လို့လူအခွင့်အရေးဖိနှိပ်မှုတွေနဲ့ပတ်သက်ရင်းလဲစန့်ကျင်ကန့်ကွက်ပြောဆိုခဲ့သူဖြစ်ပါတယ်။သူကိုဒီစုချင်းမြင့်တဲ့အချိန်တုန်းကဆိုရင် Galway မြို့ကလူတော်တော်များများစုဝေးဂုဏ်ပြုခဲ့ကြတာပါအဲ့ဒီအချိန်တုန်းကကျမတို့လုံရက်မှတ်ကန်ခဲ့ပါတယ်လူအခွင့်အရေးနဲ့ပတ်သက်ရင်ရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုသူကိုကျမတို့တန်ဖိုးထားပါတယ်ဒါပေမဲ့အချိန်တွေပြောင်းလဲခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကသူအာဏာရလာတဲ့အချိန်မှာသူအရင်ကပြောခဲ့တဲ့ပေးခဲ့တဲ့ကတိတွေအတိုင်းမလုပ်ခဲ့ပါဘူးအဲ့ဒါကဘာလဲဆိုတော့ဖိနှိပ်ခံရသူဖြစ်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဟာသူကိုယ်တိုင်ဖိနှိပ်တဲ့သူဖြစ်လာတယ်ဆိုတာကျမတို့တွေ့မြင်ခံစားရပါတယ်
။ဒေါ်ဆန်းစုကြည်ကိုချင်းမြင်ထားတဲ့စုတွေပြန်ပြီးရုပ်သိမ်းခံရတာအခုဂေါ်ဝေးမျိုးရဲ့ဂုံတူးဆောင်စုနဲ့ဆိုရင် စုစုပေါင်း10စုကျော်ရှိနေပါတယ်။